ိုင်းနိုင်ငံထဲကိုထမ်းမြမနေဆက်တီကအပါဝင်နေဆက်တီတီကနေအထောက်ထားမဲ့တွေဝင်ရောက်လာတာဟာနိုဝင်ဘာလဇန်းကနေနိုဝင်ဘာလ24ရက်နေ့ထိအထောက်ထားမဲ့လူ9000တဲ့မနဲ့ဖမ်းမိခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်။နောက်တစ်ပတ်ထဲမှာလည်းဖမ်းမိရတယ်ကတော့မနည်းဘူးမှအဲ့ဒီတော့ကကိုရီးယားတော့တိတလောက်ပဲအဲ့ဒီဟိုဟိုမနေ့မနေ့ကပြင်မယ်မတွေ့လားအာသက္ကနာပူဒီမှာလည်းတရားကြော်တယ်လေဟုတ်တယ်မလားနောက်ပြီးရင်ဟိုချင်းနိုင်မှာလည်းမိရဆိုတော့မမိတဲ့ရက်ကမရှိတလောက်ပဲဆိုတော့အင်ဘော7000ကျော် 9000 ဝန်းကျင်တော့ရှိတယ်မှာ
ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကြောင့်အထောက်ထားမဲ့တွေအားလုံးကိုဗစ်ကာကွယ်ဆေးထိုးနှံပေးနေတယ်လို့အထောက်ထားမဲ့တွေအတွက်အလုပ်လုပ်ခွင့်အထောက်ထားပန်းရောင်ကတ်တွေကိုလုပ်ပေးမယ်လို့ထိုင်းဆိုရကကြေညာထားပါတယ်။ဒီအထောက်ထားကတ်ဟာထိုင်းနိုင်ငံမှာနှစ်နှစ်သက်တမ်းအလုပ်လုပ်ခွင့်ရမှာဖြစ်တာကြောင့်အလုပ်ရှင်တွေနဲ့အလုပ်သမားတွေဟာနိုဝင်ဘာလ30ရက်နေ့နောက်ဆုံးထားပြီးစည်ရင်းတင်သွင်းကြဖို့ကိုလည်းနှိုးဆော်ထားပါတယ်။ဒီအတွက်မြန်မာနိုင်ငံကအလုပ်လုပ်ဖို့လာကြသူတွေဟာနိုဝင်ဘာလ30ရက်နေ့အမီလာရောက်ဖို့ကြိုးစားရင်းနေဆက်တီကနေအလုံးရင်းနဲ့ဝင်လာကြတာလည်းဖြစ်ပါတယ်။မကြခင်မှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်လာဖို့ကဝေကုန်ကြေးကျများတဲ့အပြင်ကိုဗစ်စီးကမ်းချက်တွေအကန့်အသတ်တွေကြောင့်အလုံးရှင်တွေဘက်ကလည်းတရားဝင်ခေါ်ယူဖို့ဤလန်းကိုရွေးချယ်ဖို့အခက်အခဲတွေရှိနေကြပါတယ်။ဒီအတွက်ထိုင်းကိုရောက်ရှိနေပြီးသားအထောက်ထားမဲ့အလုပ်သမားတွေကသာအလုံးရှင်ဘက်ကနေလှုပ်သားအဖြစ်ခေါ်ယူလာတယ်များလာတယ်လို့လည်းဦးမင်းဦးကပြောပါတယ
်။ဒီဘက်ကတော့ဟိုပါပြောရမယ်ဆိုလို့ရှိရင်လာတဲ့လူကတော့မရော့ဘူး။ဘာလို့မရော့လဲဆိုတော့မှကပွဲစားပေါ့ဗျာ။ကိုရရတာတွေကိုဟိုဥစားပေါ့မလုံးပေးပြီးတော့ခေါ်တာတွေပါတယ်ဗျာနောက်ပြီးတော့ဘာမှဒီ MOU စနစ်နဲ့လာဖို့ဆိုတာချိန်နေငွေတွေအဲ့ဒါတွေသူတို့ဘယ်လိုမှမပေးနိုင်ဘူးလေနောက်ပြီးတော့ပွဲစားတွေကဒီဘက်မှာအလုပ်ရုံနေနဲ့ဖိတ်ချက်ထားပြီးသားဖြစ်နေတာ哦သူတို့အဲ့ဒီနေဆက်ပါညာကျော်လာပြီးလွတ်သွားပြီဆိုရင်ဒီအမျိုးသမီးဝင်သွားပြီဟိုဟာတရားမဝင်လဲတော်တယ်ဟောမဖမ်းဘူးဗျာဒီ30တော်တယ်မှာဟုတ်တယ်မှာအဲ့တော့အဲ့နေဆက်ကတက်တဲ့အချိန်ဒီမှာကပြဿနာတက်နေတာအဲ့တော့အလုပ်ရုံတွေကအလုပ်သမားလိုအပ်ချက်တွေကပြည့်နေတာလေ
ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲထိုင်းနိုင်ငံထဲအထောက်ထားမဲ့တွေဝင်ရောက်မှုကနေ့စဉ်ရာနဲ့ချီရှိနေပြီးထိုင်းဆိုရရဲ့တရားဝင်စရင်ရ2021ခုနှစ်ဇန်နဝါရီလကနေအောက်တိုဘာလအထိ10လအတွင်းလူဦးရေ3000ခွဲကျော်ဖမ်းမိခဲ့တယ်လို့ဆိုပါတယ်ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်နွေမလာဇန်းကနေလောက်ဝက်ထိလဲနေဆက်တွေကနေဝင်လာကြတဲ့အထောက်ထားမဲ့လူ9000ကျော်ဖမ်းမိခဲ့ပြီးဒီထဲမှာလည်းအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာရှိနေတဲ့အထောက်ထားမဲ့တွေကိုတရားဝင်အလုပ်လုပ်ခွင့်ကတ်လုပ်ပေးဖို့စည်ရင်းပိတ်သိမ်းမဲ့ရဲကြီးလာတာနဲ့အမျှမြန်မာပြည်နယ်ဆက်တွေကနေတရားမဝင်သူတွေအလုံးအင်းနဲ့ဇက်တိုက်ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေစေဖြစ်ပါတယ်ရှင်